ထိုင်းနိုင်ငံမြောက်ပိုင်းကခိုရက်လိုအသိများချတဲ့နခွန်ရချက်စီမမြို့မှာလူ20ကိုပြစ်တပ်ပြီး shopping mall ထဲပုံအောင်နေတဲ့စစ်သားကိုတင်းနှင်းကနေနဲ့မနက်ပိုင်းမှာဝင်ရောက်စီးနှင်တာမှာလုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရတာကြောင့်အခုဆိုရင်သေဆုံးသူ22ဦးထိရှိသွားပြီလို့ကျန်းမာရေးဝန်ကြီးကပြောပါတယ်နောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်2ဦးလည်းဒဏ်ရာရထားတဲ့အကြောင်းကျန်းမာရေးဝန်ကြီးအနုတင်ချာဗေရာဂူကပြောပါတယ်တနင်္ဂနွေနေ့မနက်ပိုင်းမှာတော့ခိုရက်မြို့တွင်းကတာမီနယ် 21 shopping mall ကြီးထဲမှာပောက်ကွဲသံတွေတနက်ပစ်ခတ်သံတွေထွက်ပေါ်နေပါတယ်တာမီနယ် 21 shopping mall ကြီးအပြင်မှာတော့ရဲဒုတိယပုံမှုကြီးပွန်ဆက်ပရီဆက်ကအခုလိုပြောပါတယ
်ကပ်ပေရူရောပါဒီဟိုနိုင်ပါဆိုဟန်ဒီရောမမီဒါ
shopping mall ကနေမထွက်နိုင်သေးတဲ့လူတချို့ရှိနေသေးဖြစ်ပြီးသူတို့အတွက်စိုးရိမ်တဲ့အကြောင်းလုံခြုံရေးတပ်ဖွဲ့တွေကအထက်မှပိတ်မိနေသူတွေနဲ့ဆက်သွယ်နေပြီးသူတို့ရှိတဲ့နေရာကိုသိရအောင်လုပ်နေတဲ့အကြောင်းပိတ်မိနေသူတွေကတော့စိုးရိမ်ကြောက်လန့်နေကြပြီးစိတ်အေးအေးထားကြဖို့ရောက်တဲ့နေရာမှာပဲရှိနေကြဖို့နဲ့နေရာမှာဝတ်နေကြဖို့ပြောဆိုထားတယ်လို့ရဲဒုတိယပုံမှုကြီးကပြောဆိုသွားတာပါတနတ်သမားရှိနေတဲ့တာမီနယ် 21 shopping mall ကြီးတဲ့ကနေလွတ်မြောက်လာသူတဦးကလည်းအခုလိုပြောပါတယ်အပြင်ကိုထွက်ချင်နေတဲ့လူတွေ shopping mall ကြီးထဲမှာရှိနေစေဖြစ်ကြောင်းသူတို့ထွက်ရင်ငေါ်ဘေးကင်းပါမလားဆိုတာမသေးချာတာနဲ့ရဲတွေလာတဲ့အထိတချို့ကစောင့်နေကြတာလို့ပြောသွားတာပါခရမ်မြို့ကစနေနေ့နေကင်းပိုင်းတုန်းကစစ်သားတို့ကအိမ်တလုံးမှာစပြီးတော့တနက်နဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်စစ်တပ်စခန်းတစ်ခုထဲမှာဝင်ရောက်ပြစ်ခတ်တာပါအဲ့ဒီနောက်မှာတော့ Terminal 21 Shopping Mall ကြီးတဲ့ကိုရောက်သွားတာဖြစ်ပါတယ်တွေ့ရလူတွေကိုတနက်နဲ့ပြစ်ခတ်တာကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံး22ဦးရှိပြီး33ယောက်ဒဏ်ရာရထားပါတယ်ရှင်